ထိုင်းနိုင်ငံနွန်ထဘူရီပြည်နယ်အတွင်းမှာအလုလုကိုင်နေကြတဲ့နိုင်ငံသားရှေ့ပြောက်လို့တမကိုးတောင်လောက်ကိုစက်တင်ဘာလ21ရက်နေ့ကနေ22ရက်နေ့ထိ3ရက်ကြာကိုဗစ်ကာကွယ်ဆေးထိုးပေးနေတာပါကိုဗစ်ကာကွယ်ဆေးထိုးပေးတဲ့ပထမနေ့မှာတော့လာရောက်ထိုးနှံသူ လူသုံးထောင်ကျော်လောက်ရှိပါတယ်အများစုကတော့မြန်မာနိုင်ငံသားတွေဖြစ်ပါတယ်အလုပ်သမားတွေနဲ့အတူအလုပ်ရှင်တွေကိုယ်တိုင်ဆရွက်စာတန်းအထောက်ထားတွေနဲ့အတူမြို့နယ်တွင်ကကိုဗစ်ကာကွယ်ရေးစခန်းတွေမှာအလုပ်သမားတွေကိုကာကွယ်ဆေးထိုးနှံစေခဲ့တာဖြစ်ပါတယ်အလုပ်သမားတွေနဲ့အတူအလုပ်ရှင်တွေကိုယ်တိုင်လိုက်ပါလာကြပါတယ်အလုပ်သမားတွေဟာဆရွက်စာတန်းတွေနဲ့မြို့နယ်ကိုဗစ်ကာကွယ်ရေးစခန်းတွေမှ ဆေးထုတ်ဖို့အတွက်အသက်၁၈နှစ်ကျော်ပြီးသားသူတွေဖြစ်ရမှာဖြစ်ပြီးနှွန်ထပူရီပြည်နယ်အတွင်းမှာနေထိုင်အလုပ်လုပ်ကနေသူတွေသာထုတ်နိုင်ရမှာဖြစ်ပါတယ်။နိုင်ငံသားသားလို့တမားတွေအတွက်ကိုဗစ်ကာကွယ်ဆေးတွေဖြစ်တဲ့ ကိုဗစ်ကာကွယ်ဆေးထိုးပြီးသားသူတွေမှသာမူလအလုပ်တွေမှာအလုပ်ရှင်တွေကပြန်လည်ခွင့်ပြုရမယ်လို့လည်းဆိုထားပါတယ်။စက်တင်ဘာလ၂၀ရက်နေ့စတင်ထိုးပေးတဲ့နေ့မှာတော့မြန်မာအပါဝင်နိုင်ငံသားလို့တမအများအပြားရောက်ရှိလာပြီးဝန်ထမ်းမလုံလောက်ဖြစ်တာတွေလည်းကြုံရသလိုတန်းစီတာတွေများပြီးလူစုခွဲတာတွေပါလုပ်ခဲ့ရတယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်။နှုတ်ထပူရီမြို့တော်ဝင်နိုင်စုချင်းခြိုင်ချုံစက
็ตามที่ทางกระทรวงจังหวัดแจ้งไปเนี่ยให้มาเป็นเวลาคงเวลาในขณะนี้เนี่ย
กากวยซีทุบไปได้ปฐมานี่มาเว้ยลายอกจ้างสีดูได้อลนยาฤบีอาชีฤไม่ลงหลอกผิดตัวโหลอเสมเปียหมู่ฤผิดแก่ไปแม้อาชีนี้โกทิ้งไหนแก่ปีวินันอู้ยิปูต้วมิ่นลงส่งไปตัวมาผิดเด้สุบีเปียวตัวล่ะบาท้ายနိုင်ငံมาတော့2021နှစ်ကုန်အထိတနိုင်ငံလုံးကလူဦးရေ80ရာခိုင်နှုန်းလောက်ကိုပြီးမြောက်အောင်ကာကွယ်ဆေးထိုးနိုင်ဖို့ထိုင်းဆိုရကညှိမှန်းထားပါတယ်ဒီအတွက်နိုင်ငံသားရွှေ့ပြောင်းလူသမားတွေကိုလည်းထပ်ပြီးခေါ်ယူဖို့ရှိသလို2021နှစ်ကုန်ပိုင်းမှာတော့နိုင်ငံတွင်းကျဆင်းနေတဲ့စီးပွားရေးလုပ်ငန်းတွေပြန်ဆနိုင်ဖို့နိုင်ငံသားခီးသွားတွေလည်းပြန်လာနိုင်ဖို့နေဆက်ကုန်သွယ်ရေးတွေလည်းထိထိရောက်ရောက်ပြန်လုပ်နိုင်ဖို့အတွက်ကိုဗစ်ကပ်သတ်ချက်တွေနဲ့ပတ်သက်လို့ဖြေရှင်းမှုတွေဆက်လုပ်သွားဖို့လည်းညှိမှန်းထားပါတယ်ထိုင်းနိုင်ငံမှာတော့ကိုဗစ်အတည်ပြုလို့နာအခုချိန်ထိသသန်းကွဲကျော်ရှိသွားပြီဖြစ်တယ်လို့စက်တင်ဘာလ21ရက်နေ့တနေ့တည်းကူးစက်သူကတော့1000ကျော်ရှိနေပါတယ်။အရင်လတွေတည်းဆိုင်ရင်တော့ကူးစက်မှုနှုန်းတစ်ပြေးပြေးရော့ကျသွားတာတွေတော့ရှိလာပါတယ်။ကာကွယ်ဆေးတွေကိုလည်းမဖြစ်မနေထိုးကြဖို့ကိုလည်းထိုင်းအစိုးရကတော့တိုက်တွန်းနှိုးဆော်နေပါတယ်ရှင်။